Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းတိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါတပြိုင်နက်တည်းရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်တမောင်သားမှာအန္တရာယ်ခတ်သိမ်းကင်းကြင်ကြပါစေ။ဒီကနေ့ထိတ်တန့်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။မြန်မာနိုင်ငံအတွင်းအကြမ်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအခုဗိုလ်ဒုနေမှာလုံခြုံရေးကောင်စီတွင်မဲခွဲဆုံးဖြတ်ဖွယ်ရှိပါတယ်စစ်ကောင်စီစန့်ကျင်အင်အားစုတွေကလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးလူအများပြားကဒေါ်လာတန်းနဲ့ချီရန်ငွေထက်ဝင်နိုင်အောင်ဆောင်ရွက်နိုင်ခဲ့ကြောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ခြေဆိုင်နိုင်ငံကပဋိပက္ခလေးလိုက်အဖွဲ့ ICG ကဒီကနေ့အစည်းအဝေးစာမှာပြောလိုက်ပါတယ်ယူကရိန်းနိုင်ငံတွင်ရုရှားကသိမ်းပိုက်ထားတဲ့နယ်မြေလေးခုမှာအလွန်ကြုံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဒီကနေ့ပြောကြားလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အခုရက်ပိုင်းအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာနီးမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့ဝိုင်းမော်မြို့နယ်ဘက်မှာလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်
။ဘန်တောင်ဖက်ဘလဲတန်ချောက်တူတဲ့နေရာဖက်မှာအဲ့ဒီဖက်မှာညနေ3နာရီကျော်လောက်လေနဲ့ဘုံလာကျဲမကျိန်လာကျဲသွားပါလိမ့်ရှင
်ဒီလိုမျိုးကချင်ဘက်မှာဘုံကျဲတိုက်ခိုက်နေသလိုပဲကရင်မျိုးသားစီယုံတက်မဟာငါနယ်မြေမူဒရော့ခရိုင်တဲကကျေးရွာတွေကိုလည်းစစ်ကောင်စီတပ်က၂ရက်ဆက်တိုက်ဘုံကျဲပြီးတိုက်ခိုက်နေပါတယ်စကိုင်းတိုင်းကနီချင်းတွင်းမြေကြောင်တလျှောက်မှာလည်းစစ်ကောင်စီတပ်ဘက်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်မိုးနဲ့ကရင်ပြည်နယ်ဘက်မှာလည်းဘုံကျဲတိုက်ခိုက်မှုတွေတံပြန်တိုက်ခိုက်မှုတွေကြောင့်ရန်ကုန်မော်လမြိုင်ယထာပြေးဆွဲတာကိုရက်ဆိုင်လိုက်ရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ဆက်ပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းအကြမ်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအခုဗိုလ်ဒုနေမှာလုံခြုံရေးကောင်စီအတွက်မဲခွဲဆုံးဖြတ်ပွဲရှိတယ်လို့တန်တမန်တရင်တွေကိုကိုးကားပြီးရိုက်တာတရင်ကဖော်ပြပါတယ်မြမရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်နိုင်မှုစ조사နေခဲ့ကြရမှာအဖွဲ့ဝင်ဆက်နိုင်ငံ15နိုင်ငံကြားသဘောထားကွဲလွဲနှိမ့်မှုတွေရှိနေပြီးပြည်ထောင်နဲ့စာသားတွေပေါ်တရုတ်နဲ့ရုရှားတို့ဘက်ကကန့်ကွက်ခဲ့ကြပါတယ်အခုချိန်ထိဆိုရင်လုံခြုံရေးကောင်စီကမြမရင်းနဲ့ပတ်သက်လာရင်ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကကျူးလွန်ခဲ့တာတွေကိုဝေဖန်ထားတဲ့ကြေညာချက်ထုတ်နိုင်ဖို့အဆင့်ပဲရှိပါသေးတယ်။မြမရေလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုပြည်ထောင်နိုင်ငံကပြီးခဲ့တဲ့စက်တင်ဘာလအတွင်းတင်သွင်းခဲ့တာဖြစ်ပြီးမူကြမ်းစာသားကိုအဖွဲ့ဝင်တွေကြားညှိနှိုင်းခဲ့ရတာပါ။မူလမူကြမ်းထဲမှာပါဝင်တဲ့မြန်မာနိုင်ငံကိုလက်နက်တင်ပို့မှုပိတ်ပင်တားဆီးရေးအချက်ကတော့ပြန်ညှိနှိုင်းပြီးနောက်ဆုံးထွက်လာတဲ့မူကြမ်းထဲမှာပါမလာတော့ပါဘူး။လုံခြုံရေးကောင်စီဆုံးဖြတ်ချက်တရရဖို့ဆိုရင်အဖွဲ့ဝင်ကိုနိုင်ငံထက်မနေထောက်ခံဖို့လိုအပ်တယ်လို့အမေရိကန်ပြည်သစ်ဗြိတိန်တရုတ်နဲ့ရုရှားတို့ကဗီတိုအာဏာသုံးကောက်ွက်တာမဖြစ်ဖို့လဲလိုအပ်ပါတယ်။ဂူလာသမကဆိုင်ရုရှားသမကြီးကတော့ဒီမူချမ်းကိုညှိနှိုင်းရည်စက်ရှိပြီးဒီဆုံးဖြတ်ချက်ကိုမြန်မာအာဏာပိုင်တွေဘက်ကလက်မခံရင်ပူးပေါင်းဆောင်ရွက်မှုရှိမလားမကိုစိုးရိမ်နေလို့ပြောပါတယ်။ဒီမူချမ်းနဲ့ပတ်သက်လို့တရုတ်နိုင်ငံကိုယ်စားလှယ်ရုံးကတစုံတရာတုံ့ပြန်တာမရှိပေမဲ့နောက်ဆုံးမူချမ်းကိုတော့သဘောတူညီထားပုံရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တာကြောင့်မြန်မာပြည်သူတွေအပေါ်ကြီးကြီးမားမားထိခိုက်တက်ရောက်မှုရှိနေတာကိုအလိုမင်းဆိုရင်ကြောင့်နောက်ဆုံးမူကြမ်းထဲမှာဖော်ပြပြီးအာဆီယံအသင်းကြီးကသဘောတူထားတဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲဖော်ဖို့တိုက်တွန်းထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ရဲ့ကန့်သက်ပိတ်ပင်မှုတွေကြားကပဲစစ်ကောင်စီစန့်ကျင်ရေးအင်အားစုတွေဟာလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးတော့ဒေါ်လာတန်းနဲ့ချီရန်ပုံငွေတွေရနိုင်အောင်ရှာနိုင်ကြတဲ့အကြောင်းနဲ့ဒီရန်ပုံငွေတွေကိုပြည်သူအများအပြားကထည့်ဝင်ပံ့ပိုးတာဖြစ်တဲ့အကြောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ် ဒီလိုငွေကြေးပေးပို့တာတွေကိုစစ်ကောင်စီအနေနဲ့ဟန်တားနိုင်ခြင်းမရှိတဲ့အကြောင်းအများပြည်သူထောက်ပံ့တဲ့စစ်မြန်မာဒေါ်လာရဲ့နောက်ွယ်ကငွေကြေးပံ့ပိုးမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာဖော်ပြပါရှိတာပါဒီလိုစစ်ကောင်စီစန့်ကျင်အဖွဲ့အစည်းတွေစီကိုငွေကြေးစီးဆင်းမှုတွေဟာနိုင်ငံတကာနဲ့ပြည်တွင်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့ညှိစွန်းမှုရှိမရှိပြည်ပအစိုးရတွေကအနီးကပ်စောင့်ကြည့်နေကြောင်းကိုလည်းမြန်မာရေးလေ့လာတဲ့ကျွမ်းကျင်သူတွေကပြောဆိုတာကို South China Morning Post သတင်းစာမှာရေးသားဖော်ပြပါတယ်မြန်မာဒေါ်လာရဲ့အတွက်အဓိကခြားတဲ့တန်းရာချီရှိနိုင်တဲ့ရန်မုံငွေတွေကိုစစ်ကောင်စီဘက်ကသတိမထားမိပဲတော်လန်ရေးအင်အားစုတွေလက်ထက်ရောက်နေပေမဲ့လည်းစစ်ကောင်စီဘက်ကကန့်သက်ပိတ်ပင်မှုတွေကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးမှာအကြီးအကျယ်ထိခိုက်နေပါတယ်လို့ ICG ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲအကြံပေးတွမ်ခီးရ်ကလည်းပြောဆိုပါတယ်အစိုးရလောက်ခန့်မဟုတ်တဲ့အဖွဲ့အစည်းတွေငွေကြေးမလုံလောက်ပဲလုပ်ငန်းလေပတ်ရေးအခက်အခဲဖြစ်အောင်စစ်ကောင်စီဘက်ကတင်းကျပ်ကန့်သက်ထားချိန်မှာပဲအလူရှင်တွေနိုင်ငံတကာအလူရှင်တွေအနေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကနေတဆင်နီလန်းပေါင်းစုံတုံးပြီးတော့ပရိပခဖြစ်ပွားရာနေရာတွေကအခက်တွေ့နေတဲ့သူတွေစီကိုရောက်အောင်ကူညီပေးတင်ကြောင်းကိုလည်းအကြံပြုထားပါတယ်ရှင
်မြမရင်းနဲ့ပတ်သက်တဲ့အလွတ်သဘောအစည်းအဝေးတစ်ရက်ကိုဒီဇင်ဘာလ22ရက်မှာကျင်းပဖို့စိတ်ဝင်စားကြတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကိုထိုင်းနိုင်ငံကဖိတ်ကြားထားပါတယ်အစည်းအဝေးဟာအာဆီယံအစည်းအဝေးမဟုတ်ကြောင်းလှုပ်လီမြုပ်လီဖြစ်နေတဲ့မြမအရေးတန်ခံကြရပြီးစိတ်ဝင်စားကြတဲ့လှုပ်ဖော်ကင်ဘက်တွေနဲ့အမြင်ဖလှယ်ကြတဲ့အလွတ်သဘောဆွေးနွေးပွဲဖြစ်ကြောင်းဒါကိုထိုင်းနိုင်ငံကကမကထပြုတာဖြစ်ကြောင်းအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကထိုင်း PBF သတင်းဌာနကိုပြောကြားပါတယ်ထိုင်းရဲ့အိမ်နီးချင်းနိုင်ငံတွေကတက်ရောက်မယ်လို့အကြောင်းကြားထားကြောင်းကိုလည်းအဆိုပါသတင်းအရေးမြစ်ကဆိုပါတယ်ဒါပေမဲ့ဗန္ဒနိုင်ငံကတက်ရောက်မယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူးအာဆီယံဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံကနေအင်ဒိုနီးရှားကိုလွှဲပြောင်းလိုက်တဲ့နှစ်ကုန်အချိန်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရက်ဆော့ဖော်ကမြန်မာနိုင်ငံကိုသွားမယ်လို့ပြောထားခဲ့တဲ့တတိယခီးစဉ်ကိုဖျက်လိုက်တဲ့အချိန်ဒီအချိန်မှာအစည်းအဝေးကအချိန်ခန့်ဖြစ်ပါတယ်လို့သူကဆိုပါတယ်အမေရိကန်လွှတ်တော်နှစ်ရက်အမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပါအဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားကြတဲ့အဖွဲ့တွေကိုအကူအညီပေးဖို့2020မြန်မာအဥပဒေကိုတစိမ့်မြင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်မကြာခင်မှာပဲဒီစည်းဝေးကဖြစ်လာခဲ့တာပါအမေရိကန်ဥပဒေတွေမှာဖော်ပြထားတဲ့ non lethal supplies ဒါမှမဟုတ်အသက်မသေးစေနိုင်တဲ့အကူအညီဆိုတာကတော့လူကိုသေစေနိုင်တဲ့ဒါမှမဟုတ်လူခန္ဓာကိုယ်ကိုအနာတရဖြစ်စေတဲ့လက်နဲ့ခရမ်းမိကြောက်ဒါမှမဟုတ်ပစ္စည်းတွေကလွဲပြီးတခြားအကူအညီမှန်သမျှကိုဆိုလိုတာဖြစ်တာကြောင့် NUG နဲ့တခြားအဖွဲ့တွေလိုအပ်တဲ့အကူအညီတွေကိုပေးမယ်ဆိုရင်ပြေးသွားနိုင်ပြီဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံထဲကိုရုရှားကနေသိမ်းပိုက်ထားတဲ့နယ်မြေ၄ခုမှာအလွန်အကျွံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာပြောကြားလိုက်ပါတယ
် живущие там люди граждане России и ваш долг сделать всё необходимое для максимального
သူပြောသွားတာကတော့ရုရှားကနေပြီးတော့ထောက်ခံထားတဲ့ Donetsk Luhansk နဲ့ခွဲထွက်နိုင်ငံတွေနောက်ခါဆန်နဲ့ဇာပိုရီဇီယာနိုင်ငံဒေသတွေမှာအိမ်မတန်မှခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးရုရှားလုံခြုံရေးတပ်ဖွဲ့တွေအတွက်အားလည်းရနေ့ကျင်းပတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီဒေသတွေမှာနေထိုင်နေကြသူတွေဟာရုရှားနိုင်ငံသားတွေဖြစ်ကြောင်းနဲ့သူတို့ကိုအကာအကွယ်ပေးဖို့အတွက်ရုရှားလုံခြုံရေးတပ်ဖွဲ့တွေကိုမှီခိုအားထားနေရကြောင်းကိုလည်းသမ္မတပူတင်ကပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရှိတဲ့အဲ့ဒီနယ်မြေလေးခုမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်မှာရုရှားသိမ်းပိုက်တဲ့နယ်မြေတွေအဖြစ်နဲ့ရုရှားသမ္မတပူတင်ကပြီးခဲ့တဲ့စက်တင်ဘာလကကြေညာခဲ့တာဖြစ်ပါတယ်အဲ့ဒီဆန္ဒခံယူပွဲတွေဟာအတုအယောင်ဆန္ဒခံယူပွဲတွေဖြစ်တယ်လို့ယူကရိန်းနဲ့အနောက်အုပ်စုနိုင်ငံတွေကပြောကြားခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီသိမ်းပိုက်ထားတဲ့နယ်မြေလေးခုစလုံးကတခုချင်းစီကိုရုရှားတို့ကယာနှုံးပြစ်ထိန်းချုပ်ထားနိုင်ခြင်းမရှိသလိုလက်အတန်ကြာတိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်မှာတော့ခါဆန်ဒေသကမြို့တော်ကနေရုရှားတပ်ဖွဲ့တွေစုခွာသွားရတဲ့အထိယူကရိန်းဘက်ကတိုက်ထုတ်နိုင်ခဲ့ပါတယ်ရှင်
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂလိပ်ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံရဲ့လုံခြုံရေးမဟာဗျူဟာအသစ်ကိုမြောက်ကိုရီးယားကအင်္ဂလိပ်မှာလူသိရှင်းချရှုတ်ချလိုက်ပါတယ်။ဒီမဟာဗျူဟာအသစ်ဟာနိုင်ငံတကာညီညာရေးကိုပြင်းပြင်းထန်ထန်ခြေကျောက်တာဖြစ်ပြီးဒေသတွင်းလုံခြုံရေးပတ်ဝန်းကျင်ကိုအခြေခံကြကြပြောင်းလဲတာဖြစ်တာမို့လက်တွေ့ကြကြတုံ့ပြန်လှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တရုတ်နဲ့နျူကလ িয়ার လက်နက်တပ်ဆင်ထားတဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုကိုတုံ့ပြန်နဲ့တံပြန်တိုက်ခိုက်ရေးအပါအဝင်နောက်ငါးနှစ်အတွင်းမှာသူ့ရဲ့ကာကွယ်ရေးစွမ်းရည်အရေးပါပါတိုးချဲ့မဲ့စီမံကိန်းတွေကိုဂျပန်ကပြီးခဲ့တဲ့အပတ်မှာချပြခဲ့ပါတယ်။ဂျပန်ဟာမဟာဗျူဟာအသစ်ကိုချမှတ်လိုက်ခြင်းအပြင်လုံခြုံရေးအကြံတည်းဖြစ်အောင်ဖန်တီးလိုက်တာဖြစ်တယ်။ဒီဗျူဟာအရဂျပန်ဟာတခြားတိုက်ပီတွေကိုလက်ဦးမှုရှိရှိတိုက်ခိုက်နိုင်တဲ့စွမ်းရည်ရရှိအောင်ထိထိရောက်ရောက်တရားဝင်လုပ်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမောင်းရင်ပြီးအလွန်ကိုအနေအများလာတဲ့ရွေးချယ်မှုဖြစ်တယ်လို့ကြေညာချက်ကဆိုပါတယ်။ရုရှားနိုင်ငံကအာရှမှာစီးရဲရအနေထားတရယူလာတာတရုတ်နဲ့ပူးပေါင်းဆောင်ရွက်လာတာတွေဟာလုံခြုံရေးအရအလွန်ကိုစိုးရိမ်ရတဲ့အနေထားဖြစ်တယ်လို့ဂျပန်ကတော့သူ့ရဲ့မဟာဗျူဟာစာရမ်းမှာပြောထားပါတယ်။အမေရိကစီးရဲမဟာမိတ်ဖွဲ့ရမှာဂျပန်ရဲ့ဗျူဟာအသစ်ကခိုင်မာခိမိစေလိမ့်မယ်လို့အင်ဗျူတော်ကတော့ဆိုပါတယ်ခင်ဗျာ။
မက္ကဆီကိုနယ်စပ်ကနေတဆင်အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်ရှောက်ထားရေးရည်ရွယ်ချက်နဲ့တောင်နဲ့လက်တင်အမေရိကတိုက်ကထွက်ပြေးလာကြတဲ့တောင်နဲ့ချီတဲ့ပြည်သူတွေပေါ်ကန့်သက်ထားတဲ့တပ်တန်းကုံဆုံးတော့မဲ့ဥပဒေကိုဆက်လက်ထားရှိဖို့အတွက်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးချုပ်ကမနေ့တနင်္လာနေ့မှာညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်ကတ်ယောဂါကာလအတွင်းမက္ကဆီကိုနယ်စပ်ကနေတဆင်အမေရိကန်နိုင်ငံတွေထဲကိုတရားမဝင်ရောက်လာပြီးတော့ခိုလုံခွင့်ရှောက်ထားတဲ့သူတွေရဲ့ရလက်ကိုမက္ကဆီကိုနိုင်ငံမှာပဲပြန်ပြီးတော့စောင့်မှုထုတ်ပြန်ထားတဲ့ Title 42ဆိုတဲ့ဥပဒေဟာမနေ့ပြန်ပို့တဖူးနေ့မှာတပ်တန်းကုံဆုံးတော့မှာဖြစ်တာကြောင့်တရားသူကြီးချုပ် John Roberts ကနောက်ထပ်ထုတ်ပြန်ချက်အစ်စ်ထွက်မလာမချင်း Title 42ကိုဆက်ပြီးတော့ထားရှိဖို့မနေ့တုန်းကအရေးပေါ်ပြဋ္ဌာန်းချက်ထုတ်ပြန်လိုက်ပါတယ်။တရားသူကြီးချုပ်ထုတ်ပြန်တဲ့ညွှန်ကြားချက်အရအမေရိကန်အစိုးရအနေနဲ့ဒီကနေ့အင်္ဂါနေ့ညနေ 9:00 ခွဲမတိုင်ခင်မှာတော့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ချက်ပေးပို့ရမှာဖြစ်ပါတယ်ရှင
်။ဒီကနေ့ဇန်နဝါရီလ6ရက်အမေရိကန်လွှတ်တော်စီရင်ခံမှုအပေါ်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ရာဇဝတ်မှုနဲ့တရားစွဲဆိုနိုင်ကြောင်းအမေရိကန်တရားရေးဌာနကိုမနေ့ကထောက်ခံအဆိုပြုလိုက်ပါတယ်။2020ရွေးကောက်ပွဲသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုတရားမဝင်ပြောင်းလဲဖို့စ조사ပြီးအာနာဆက်လက်တည်မြဲရေးအတွက်အကြမ်းဖက်ဖို့အားပေးအပြောက်လုပ်ခဲ့တယ်ဆိုပြီးအောက်လွှတ်တော်ကော်မတီကတရားစွဲဖို့ထောက်ခံအဆိုပြုလိုက်တာပါဒီမိုကရက်မတ်ခွန်းဦးရီပူဘလစ်ကန်မတ်နှစ်ဦးပါဝင်တဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောက်ကိုပြစ်မှု၄ခုနဲ့တရားစွဲဖို့တမိုင်းမှာပထမဆုံးအကြိမ်ဖြစ်တညီတညွတ်ထဲဆုံးဖြတ်တိုက်တွန်းလိုက်တာဖြစ်ပါတယ်2021ခုနှစ်ဇန်နဝါရီလမှာသမ္မတရာဒူးဆွန့်လွှတ်ခဲ့တဲ့သမ္မတဟောက်ဒေါ်နယ်ထရမ့်အနေနဲ့ပုံကံမှုဖြစ်အောင်တွေးထုတ်လှုပ်ဆော်တာဒါမှမဟုတ်ပံပိုးတာတွေလုပ်ခဲ့တယ်လို့ဂျိုးဘိုင်ဒန်အနိုင်ရတာကိုတရားဝင်အတည်ပြုမဲ့လွတ်တော်ရဲ့လုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့ကော်မတီကစွပ်စွဲထားပါတယ်
တရုတ်နိုင်ငံမှာတော့လူသေဆုံးတဲ့အထိတကြောပြန်ပြန်ပြီးတော့ဖြစ်ပွားနေတဲ့ကမ္ဘာကရောဂါ COVID-19 ကူးစက်မှုတွေကိုတရုတ်အစိုးရအနေနဲ့ထိန်းချုပ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းနောက်ပြီးတော့ဒီလိုပြန်ပြီးဖြစ်လာတာကတကမ္ဘာလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်
The toll of the virus is of concern to the rest of the world.
သူပြောသွားတာကတော့ဒီ virus ပိုးကြောင့်သေဆုံးတဲ့အရေအတွက်ကြောင့်တရုတ်နိုင်ငံရဲ့ပြည်တွင်းထုတ်ကုန်ပမာဏနောက်စီးပွားရေးပမာဏအရွယ်အစားပေါ်ကျန်တဲ့ကမ္ဘာနိုင်ငံအားလုံးအတွက်အဆိုးရိမ်စရာဖြစ်လာပါတယ်။ COVID ရောဂါတိုက်ဖျက်ရေးတရုတ်နိုင်ငံရဲ့အင်အားခိုင်မာမှုကတရုတ်နိုင်ငံတစ်ခုတည်းအတွက်တည်းမဟုတ်ဘဲတခြားကမ္ဘာကျန်တဲ့နိုင်ငံအားလုံးအတွက်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအတွင်း COVID ရောဂါနဲ့ဆက်နွယ်တဲ့သေဆုံးမှုတွေရှိလာတဲ့အကြောင်းကိုလည်းတရုတ်နိုင်ငံကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ COVID ရောဂါထိန်းချုပ်ရေးတင်းကျပ်ထားတဲ့စီးမျဉ်းတွေကိုဖြေလျော့ပေးပြီးတဲ့မကြခင်မှာပဲအဲ့ဒီရောဂါကြောင့်သေဆုံးမှုတွေရှိလာတဲ့အချိန်မှာဒီသတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်ဒီဇင်ဘာလ20ရက်နေ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းတဲ့အတူကျမစုမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရင်းဦးဆုံးတော့ဒီနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ် ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဌာနချုပ်လိုက်စားအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ပြီးတော့လေရင်နဲ့ဘုံကျဲနေတဲ့အခြေအနေသတင်းကိုတင်ပြပေးမှာဖြစ်ပါတယ်။အခုရက်ပိုင်းအတွင်းမှာတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိသလိုဝိုင်းမော်မြို့နယ်ခန်းထောင်ရန်ရွာဘက်မှာလည်းလေရင်နဲ့ဘုံကျဲတာတွေရှိနေပါတယ်။လက်ရှိအခြေအနေမှာကချင်ပြည်နယ်ထဲမှာစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIA ဘက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုက်ပြောပြပေးပါရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်မြန်မာနယ်စပ်မှာတည်ရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဟာဒီဇင်ဘာလ19ရက်နေ့ညနေ 3:00 လောက်မှာဖြစ်ပါတယ်။လိုင်ဇာဒေတာကအမျိုးသမီးတူကစေချိန်တဲ့မနေ့ပစ်ခတ်ခဲ့ကြောင်း VOA ကိုအခုလိုပြောပါတယ
်။19ရက်နေ့ 3:00 လောက်စွတ်တောင်းတောင်းနဲ့ဘူလောင်တောင်းအနီးနဲ့ကိုရခါတပ်ဖက်တွေလက်နက်ကြီး12ချက်ပစ်ခတ်ပါတယ်။အချင်းတစ်ခါမှမကြားရအောင်ရှင
်။လိုင်ဇာမျိုးအထက်ဖက်ဝိုင်းမော်မျိုးနယ်မြစ်ကြီးနားဗမော်လန်းကကန်တောင်ရံကျေးရွာမှာလဲဒီလ18ရက်နေ့ကလေရင်နဲ့ဘုံကျဲတာတွေရှိခဲ့တယ်လို့သူကဆက်ပြောပါတယ်
။18ရက်ညနေကန်တောင်ဖက်ဗလဲတန်ချောက်တူတဲ့နေရာဖက်မှာအဲ့ဒီဖက်မှာညနေ 3:00 ကျော်လောက်လေရင်နဲ့ဘုံလာကျေမတင်လာကျေသွားတယ်ပါလို့ရှင်
။ဒီဇင်ဘာ18ရက်နေ့ကလဲမွန်းညင်းမျိုးနယ်အခြေဆိုင်KIA တမဟာရှိရဲ့တပ်စခန်းကိုလေရင်နဲ့ဘုံကျဲတက်ခိုက်တာရှိကြောင်းဒေသခံတွေကပြောပါတယ်။ KIO ဌာနချုပ်လိုင်ဇာမျိုးဘက်ကိုလက်နက်ကြီးပစ်ခတ်တဲ့အခြေအနေကိုတော့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။၃နာရီမိနစ်လောက်မသေးဘူးအချိန်မှာလာ။ကျေးဇူးလိုက်တာဌာနချုပ်နဲ့ပြည်မွေးတဲ့အညာပေါ့နော်။သူကဒီပြူဟာယုံစိုက်ထားတဲ့ဒီပုံလေးတောင်းကနဲ့မင်းကြီးတွေတူတာရှိပါရခင်ဗျ။ဒီကရတော့မသိဘူးကျွန်တော်လည်းအချိန်မှာအေးနီးတော့မှကျွန်တော်မရှိလို့မနေလို့လေ။စီချင်းတော့မကြည့်တော့လေ။တုံးနေရအောင်ပေါ့နော်။ကြတယ်လို့ဟိုပြည်လူစုတည်ပြောတာကတော့ကြားပါရခင်ဗျ။
ဒီဇင်ဘာ18ရက်နေ့နဲ့19ရက်နေ့ည12နာရီလောက်မှာဝိုင်းမော်မြို့နယ်ကန်တောင်ရာကျေးရွာအနီးလေရင်နဲ့ဘုံကျဲတဲ့သတင်းရရှိပေမဲ့မွန်းကြီးမြို့နယ်ဘက်ကလေကြောင်းကတိုက်ခိုက်တဲ့သတင်းကိုတော့စုံစမ်းဆဲဖြစ်ကြောင်းပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုမြင့်တက်နေတယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
။အခုတလောကတော့ကျွန်တော်တို့ကချင်ပြည်နယ်ဘက်မှာတင်းမာလို့ပြောလို့ရတာပေါ့။ခုနပြောလို့ပေါ့လေကြောင်းနဲ့လာဘုံကျဲတဲ့ရှိတယ်အဲ့ဒီမြေကြီးကလမ်းပြတာလေးရှိတာပေါ့နော်။နောက်ဟိုဖက်ကံဘက်မှာလည်းတော်တော်လေးလှုပ်ရှားတာကိုတွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ချီပြနေပါလေ။သူ့ရဲ့အခြေအနေကတော့အတင်းနာလို့ပြောလို့ရပါတယ်ခင်ဗျ
။ပြီးခဲ့တဲ့အော်တိုဘာလာတုန်းကလိုင်ဇာမြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့သလိုစစ်လေရင်ပြန်ဝဲတာတွေရှိခဲ့ပါတယ်။အဲ့ဒီအချိန်ဟာအနံ့ပါလေကြောင်းတိုက်ခိုက်မှုအပြီးနှစ်ဖက်တပ်တွေအကြားစစ်ရေးတင်းမာနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။
ဒါကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လေရင်နဲ့ဘုံကျဲတာတွေလုပ်နေတဲ့အခြေအနေကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါတယ်ကရင်ပြည်နယ်ထဲမှာလည်းစစ်ကောင်စီဘက်ကနှစ်ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ကရင်မျိုးသားစီယုံတက်မဟာ9နယ်မြေမူဒရော့ခရိုင်နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ18ရက်နေ့နဲ့ဒီဇင်ဘာလ19ရက်နှစ်ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအတွက်လူနေအိမ်နေစပကြီးတွေမိလောင်ပျက်စီးခဲ့တယ်လို့ဒေသခံကြေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးတန်းရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေကနေ့စဉ်တိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့ပါတယ်။တိုက်ပွဲတွေမရှိဘဲနဲ့လေလေချောင်းကနေတိုက်ခိုက်တာကြောင့်ဒေသခံတွေကတော့စိုးရိမ်စွာနေထိုင်နေရတယ်လို့နေအိမ်တွေမှာမနေရဲပဲဘေးလွရာကိုထွက်ပြေးနေရတာပါ KNU ထိန်းချုပ်ရာမုထရခရိုင်မှာတော့ဒီဇင်ဘာလ18ရက်နေ့နဲ့19ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းမုထရခရိုင်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ် KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံဖရိုကလေးစေးကမူထော်ခရိုင်အတွင်းကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ဒီဘုံကျဲတာကဒီမှာ19ရက်နေ့မနေ့ပေါ့နော်မနေ့ဟိုဆိုရှင်းလိုက်ဆိုတော့19ရက်နေ့မှာပေါ့။ဟုတ်ကဲ့သူကမဲဝိုင်တဲ့အချိန်ပေါ့နော်အဲ့ဒါကကျွန်တော်တို့ PNU ရဲ့အုံချုံနေနေဖြစ်တဲ့မူထော်ခရိုင်တွေလုံးပြင်းနေတယ်။အဲ့မှာကမဲဝိုင်ကြီးရွာမှာပေါ့နော်ဖြစ်ခဲ့တာပေါ့။အဲ့မနေ့ရှင်းလိုက်ဖြစ်ပါမယ်နော်။အကောင့်စီကတော့ဒီနေရင်လည်း ပုံနဲ့လုံးလာချစ်တယ်။အမနက်7:00နဲ့52မိနစ်ပေါ့နော်။အဲ့ဒီချိန်မှာလည်းနောက်တစ်ခေါက်နဲ့ပတ်သေးတာပေါ့နော်။ဟုတ်ကဲ့16ရက်နေ့ညပဲနော်။ညပဲခွန်ဩဇာပေါ့။ခွန်နိုင်မိနစ်လောက်မှလည်းနော်။ပတ်သူလော်ဆိုတဲ့ယူအမဲဝိုင်းယူအောင်မဟုတ်တော့ဘူး။ပတ်သူလော်ဆိုတဲ့ယူအမှာဟိုဘုံပြင်လာထက်ကျဲတာပေါ့နော
်။ဘုံကျဲတိုက်ခိုက်မှုတွေကြောင့်လူတွေထိခိုက်သေးဆုံးတာမရှိပေမဲ့နေအိမ်တွေပျက်စီးသွားတာ၊စပက်ကြီးတွေမီးလောင်တာတွေဖြစ်ခဲ့တယ်လို့လည်းပြောပြပါတယ်
။အဲလူကတော့ထိခိုက်မှုကတော့မရှိဘူး။ဒါပေမဲ့သူတို့လူနေအိမ်တွေနဲ့စပက်ကြီးတွေပျက်တယ်။အလောဇာကတော့ဒီလက်ခံနေရတော့တော့ပြဲမှာပဲတင်းချောင်နေရတဲ့အနေထားဖြစ်နေတော့ပေါ့။လက်နေကြီးကတော့သူတို့ကတော့ပုံမှန်ပြစ်နေကြတော့ဖြစ်တယ်။ဒီခုနပြောတဲ့ပျက်စီးဆုံးရှုံးမှုမှလူတွေလည်းစပါးကြီးကိုပြင်တယ်။ဒေါ်လာတွေတုံးတဲ့ဒီဥစ္စာပေါ့နော်။စပါးချိတ်တဲ့14တွေပေါ့နော်။ဒီကျုပ်နေ14တွေကပျက်စီးမှုတွေရှိတာပေါ့ဟုတ်တယ်။
လက်ရှိမှာတော့ KNU တပ်မှကထိတ်ချုပ်ရနယ်မြေအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်PDF ပူပေါင်းတပ်ဖွဲ့တွေဟာနှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ကလည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကကျေးရွာတွေကိုတိုက်ပွဲမဖြစ်ပဲလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါကတော့ဒီဇင်ဘာလ16ရက်နေ့ကကော့ကရိတ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီစခန်းတွေကိုပူပေါင်းတပ်တွေဘက်ကတိုက်ခိုက်ခဲ့ပြီးတဲ့နောက်16ရက်နေ့ကစပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာတပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6နယ်မြေတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းတိုက်ပွဲမရှိပဲဘုံကျဲတိုက်ခိုက်မှုတွေခက်ဆိတ်ဆိတ်လှုပ်လာတာဖြစ်ပါရဲ့ရှင်
။ဒါကတော့ကရင်မျိုးသားစီယုံတပ်မဟာနယ်မြေတွေမှာစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့စစ်ရေးအခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့စကိုင်းတိုင်းကဏီဘက်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အခြေအနေကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ကချင်းတွင်းမြစ်ကြောင်းတစ်လျှောက်ကိုစစ်ကောင်စီတပ်ဖက်ကလိုက်ပြီးတော့နယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်စစ်ရေးတင်းမာနေပါရစေ။မြစ်ကြောင်းတစ်လျှောက်ကျေးရွာတွေကဒေသခံပြည်သူအများအပြားကလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့စကိုင်းတိုင်းဘက်ကစစ်ရေးအခြေအနေကိုတော့ကိုဝင်းခံပေါင်းကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းမုံရွာကနေချင်းတွင်းမြစ်တစ်လျှောက်ထွက်ခွာလာတဲ့စစ်ကောင်စီစစ်လီတွေဟာဒီဇင်ဘာ19ရက်နေ့မှာကဏီမြို့နယ်ထဲရောက်နေပြီးဒီဇင်ဘာ20မှာတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါ။စစ်ကောင်စီဟာကုန်းချောင်းရောရေချောင်းကနေပါနေမြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စီရင်တင်းမာပြီးတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲချင်းနေနဲ့ပတ်သက်လို့ဒေသခံကောက်ွယ်တပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စီရေးချင်းနေတနေကုန်ဖြစ်နေမှာ။ဟာတိုက်ပွဲတော့တော်လျှောက်ဖြစ်နေမှာ၊ဘုံနဲ့ဖြစ်နိုင်မှဖြစ်လာဖြစ်နေမှာ။ထပ်ပြီးလည်းပိုပြင်းထောင်မှာတော့
။မုံရွာကထွက်လာတဲ့ဒီစစ်ကောင်စီစက်လေဟာရင်းမာပင်မြို့နယ်ထဲမှာလည်းဒေသခံကောက်ွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်အကြဆုံးရှိပါတယ်။လက်ရှိမှာစစ်ကောင်စီရင်းရင်တွေဟာကုန်းချောင်းကရောရေချောင်းကပါနေမီရှင်းလင်းလာလှုပ်လာတဲ့အတွက်မြစ်ဘေးကကြေးရွာမှာရှိတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။မြေဘေးကကြေးရွာပေါင်း30ထက်မနည်းထွက်ပြေးတင်းချောင်နေရတယ်လို့စစ်ဘေးရှောင်ဒေသခံတို့ကပြောပါတယ
်။မြေရိုးတက်ဆောက်ဆိုရင်ညပေါင်း30လောက်ရှိပါတယ်။ဒီနေ့လည်းရတာတော့ချစ်ချင်းစစ်ချောင်းရောပါတယ်။ကုန်းချောင်းရေချောင်းနှစ်ချောင်းစစ်ချောင်းကပြီးကြတော့ကိုကကန်းန်းရွာရောချစ်ချင်းစစ်ချောင်းလာရင်လည်းကိုရွာမလို့ခုအဲ့လိုမျိုးမြေဘေးမို့မြင်းနဲ့ဝေးတဲ့နေရာချစ်ချင်းစစ်ချောင်းနဲ့ဝေးတဲ့နေရာတွေရွာတွေကြီးရလေ
။စစ်ကောင်စီဟာသခိုင်းတိုင်းအထက်နဲ့အောက်ပိုင်းကိုဝန်ထမ်းတွေပြောင်းရွှေ့တာရိတ်ခါတဲဆောင်တာတွေပြင်တူးဖော်ခွင့်ရှိတဲ့ကြောက်စိမ့်တွေတဲဖို့ချင်းတွင်းမြစ်ကိုအဓိကအားထားအသုံးပြုပါရယ်အခုလိုချင်းတွင်းမြစ်တွင်စစ်ကောင်စီတင်မောတွေတွာလာတဲ့အတွက်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပြီးဒေသခံတွေမကြာခဏတင်းချောင်ထွက်ပြေးနေရတာလည်းဖြစ်ပါရယ
်ဒါကတော့စကိုင်းတိုင်းကဏီချင်းတွင်းမြစ်ကြောင်းတစ်လျှောက်စစ်ကောင်စီတပ်ဘက်ကနယ်မြေရှင်းလင်းရေးတွေလိုက်ပြီးတော့လုပ်နေတဲ့အတွက်ဒေသခံပြည်သူတွေတင်းချောင်နေရတဲ့အခြေအနေကိုကိုဝင်းခံပေါင်းကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်မကြာခင်မှာတော့မွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်မှာလုံခြုံရေးအခြေအနေကြောင့်ကြထားလန်းခနာပိတ်ထားရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။အရင်ဆုံးတော့ဒီ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးကြပါရစေ။တရုတ်နိုင်ငံ Happy ပြည်နယ် Bounding မြို့မှာတော့ COVID-19 ကူးစက်မှုအသစ်မရှိသလောက်ရှိနေပါတယ်ဆိုပြီးတော့အာဏာပိုင်တွေကပြောပါရစေ။ဒါပေမဲ့ဒေသခံတွေပြောနေတာနဲ့လည်းကွဲလွဲနေပါတယ်။ဘသူပြောဆိုတာကမှန်ကန်ပါသလဲ။အချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါရစေ။
ပြောင်းနိုင်ငံမြောက်ပိုင်းဟာဗေပြည်နယ်မှာလူကိုးတန်းနေထိုင်တဲ့ဘောက်တင်မျိုးကဝေဘိုအင်တာနက်လိုင်းပေါ်မှာဒီလအတွင်းလူရှာအကြီးဆုံးမျိုးဖြစ်သွားပါတယ်။လ ူတွေရင်းနေတာက hashtag ဘောက်တင်းယောဂါကူးစက်ပြန့်ပွားမှု hashtag ဖြစ်ပါတယ်။မြို့ပေါ်မှာလာကုန်ကလေးကအိမ်မှာအတီးပြူ COVID-19 ကူးစက်မှုအသစ်ထပ်မရှိဘူးလို့အာဏာပိုင်တွေပြောခဲ့တာပါ။ Happy ပြည်နယ်ကျန်းမာရေးကော်မရှင်က Happy ပြည်နယ်မှာ2022ဒီဇင်ဘာ4ရက်နေ့ကCOVID-19 ကူးစက်သူအသစ်တယောက်ယောဂါလက္ခဏာမပြကူးစက်သူ195ယောက်တွေ့ရတယ်လို့ထုတ်ပြန်ပါတယ်။ဒါလူတွေအထင်မြင်မှားအောင်လုပ်တာပါ။ဘောက်တင်ဒေတာကန်တွေတရုတ်နိုင်ငံရဲ့ Twitter လူမှုကွန်ရက်လို့ပြောရမယ်။ဝေဖို့စာမျက်နှာပေါ်တက်ပြီးတော့နေမကောင်းတာတွေအစိုးရပြောတဲ့အရေးအတွက်ကိုမယုံကြည်တာတွေရေးကြပါတယ်။ဒီဇင်ဘာ9ရက်နေ့ကရေးတဲ့တစ်ခုမှဆိုရင်ဘောက်တင်မှာမနေ့ကယောဂါကူးစက်မှုအသစ်6ခုဟုတ်လား။တို့မိသားစုထဲမှာတော့ဖြစ်နေတာ12ယောက်ရှိပြီလို့ရေးထားပါတယ်။နောက်တစ်ခုမှာတော့အဲ့ဒါတွေမမှန်ဘူးဆိုတာတို့အားလုံးသိပါတယ်။ဒီလိုပြဿနာကိုရှောင်လွှဲနေလို့မရပါဘူး။အခုကပေါ့တင်မှာလူ80ရာခိုင်နှုန်းလောက်ကိုဗစ်ဖြစ်နေတယ်လို့ထင်ရပါတယ်။အကြောင်းတွေရောပြန်ဖွင့်အောင်မလားလို့ရေးပါတယ်။တရုတ်နိုင်ငံမှာတစ်ချိန်လုံးအချိန်ကုန်ခံပြီးတော့ကိုဗစ်စစ်ခိုင်းနေတာကာလရှည်ပိတ်ဆို့မှုတွေလုပ်တာနဲ့အတင်းအကျပ်တည်တံ့ခွဲထားတာရပ်တန့်မှုဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်အစိုးရကကိုဗစ်ကန့်သတ်ချက်တွေအများပြားကိုရုပ်သိမ်းပေးခဲ့တာပါ။အရင်ကတည်းကပုံမှန်ပြင်ဖြစ်လာတာကိုအများကကြိုးဆိုပေမဲ့ကူးစက်မှုတွေပိုများလာမှာကိုလည်းကြောက်နေကြပါရဲ့။ဘောက်တင်မှာလူတွေရဲ့စိုးရိမ်မှုကိုဝေဖန်မှတွေးနိုင်ပါရဲ့။ဒီဇင်ဘာ10ရက်နေ့မှာတော့ #BowdenOutbreak ဘောက်တင်ယောဂါကူးစက်ပြန့်ပွားမှုဆိုပြီးတော့ရေးသားမှုပေါင်း 12,000 ကနေပြီးတော့အပြန်အလှန်ဆွေးနွေးရေးသားမှု 4,000 ကျော်ရှိပြီးတော့ဒါတွေကိုဖတ်ရှုမှုပေါင်းတန်း290ရှိပါရဲ့။
ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိချင်တဲ့ဆိုရင် VOA ရဲ့ Polygraph website စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါညပိုင်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။စီးပရိပခတွေဖြစ်နေတဲ့မွန်နဲ့ကရင်ပြည်နယ်ထဲမှာမြမစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့တံပြန်တိုက်ခိုက်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးပိုက်မှာအခက်အခဲတွေရှိလာနေပါတယ်။ကုန်ကားတွေနဲ့ခရီးသည်တင်ရင်လိုက်နေသတိထားပြီးတော့သွားလာနေကြရတယ်လို့ယထာခီးစဉ်တချို့ကိုလည်းကန့်သက်လျှော့ချလိုက်ပါတယ်။ရန်ကုန်ကမေးမြန်းတင်ပို့ထားတဲ့ဒီမွန်နဲ့ကရင်ပြည်နယ်ဘက်ကအစီအစဉ်အခြေအနေကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့ရက်ပိုင်းက KNU ရဲ့တပ်မဟာတေထိန်းချုပ်နယ်မြေဖြစ်တဲ့တထုံခရိုင်ထဲမှာယထာတစီမိုင်းထိပ်ပြီးတဲ့နောက်မြမမီယထာဌာနကရန်ကုန်မော်လမြိုင်ယထာခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။လုံခြုံရေးအခြေအနေကြောင့်ခီးစဉ်လျှော့ချလိုက်ရတာဖြစ်ကြောင်းမြမမီးထားဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ
်။အတွက်ကြည့်ပြီးတော့ဒီနေ့တော့ဒီတော့ကာတင်းတွေကလည်းရှိတယ်လေ။ဒါကဆက်ဖို့တော့နော်ဟိုကလမ်းကြောင်းတာယာရင်တော့တွက်မှာပါ။လမ်းကြောင်းတာယာမှုမရှိဘူး။ခီးတဲ့ခီးနှင်းမှုကလည်းဟိုကပေါ့နော်ခီးတဲ့ကလည်းစက်တဲ့ဘူးသားလောက်ပဲရှိတယ်။လမ်းမှုကြရီကကာတင်းရှိတဲ့အတွက်လမ်းမှုကြရီကသိခီးနှင်းမှုအားနေတဲ့အတွက်အဲကြောင့်ကျွန်တော်ကခဏရာကြီးချက်တင်ထားတာ
ပါ။လုံခြုံရေးအခြေအနေကြောင့်လက်ရှိမှာယထာခီးစဉ်တွေကရန်ကုန်ကနေမန္တလေးပြည်မော်လမြိုင်ဒီခီးစဉ်လောက်ပဲပြည့်စွဲနိုင်တော့တာပါ။မွန်ပြည်နယ်ကြိုက်ထိုးတထုံနဲ့ပေါင်မြို့နယ်တွေမှာ KNU, KNLA, BPLA, ABSDF, PDF စတဲ့အဖွဲ့တွေနဲ့မြန်မာစစ်တပ်တွေရဲ့တိုက်ပွဲတွေရှိနေပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ရဲ့အာရှလမ်းမကြီးပေါ်ကတရားဒဇင်းလဲပြီးခဲ့တဲ့ရက်ပိုင်းကမိုင်းခွဲခံရပြီးတဒါအောက်လမ်းလွဲကနေတွာလာရကြောင်းခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ်ဒီလမ်းပေါ်မှာမကြာခဏဆိုသလိုပြစ်ခတ်မှုတွေရှိနေတာကြောင့်အခြေအနေကြည့်ပြီးတွာလာနေရစေဖြစ်ကြောင်းသူကပြောပါတယ
်ကျွန်တော်တို့တောင်းပေါ်စကားတော့ကျုံးတယ်လေညဦးတွေကတော့အာကျွန်တော်အောက်ကသူအောက်ကယာယီလမ်းလကလေယာယီလမ်းတွာတော့ယာယီလမ်းတွာတော့ဖုန်းကြီးလာတော့အစီအလီကတူးကြီးကတော့ဘယ်လိုလဲပြတ်တာအဲဒီတော့နမီတို့ပါလို့ကြာတော့နမီအဲ့လိုမျိုးပေါ့ဟိုသူစစ်တဲ့ခဏလေးတော့ခဏတန်းစီရတာတခါတော့တန်းမှာ
မွန်ပြည်နယ်နဲ့ကရင်ပြည်နယ်က KNU ထိန်းချုပ်နယ်မြေတွေမှာမြန်မာစစ်တပ်နဲ့ KNU KNLA တို့တိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ဒေသခံတွေကပြောပါတယ်ဒီနေရာတွေမှာမြန်မာစစ်တပ်ဘက်ကလေးချောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးအသုံးပြုမှုတွေရှိနေပြီးလူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့အရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိနေကြောင်းဒေသခံတွေကိုကိုးကားပြီးသတင်းတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ
ဒါကတော့စီးရီးပြည်ပခါတွေရှိနေတဲ့မွန်နဲ့ကရင်ပြည်နယ်ထဲမှာမြမစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်တာနောက်လက်နက်ကင်အဖွဲ့တွေဘက်ကတံပြန်တိုက်ခိုက်မှုတွေကြောင်းရန်ကုန်မော်လမြိုင်ယထာလမ်းအပါအဝင်ဒီလမ်းမဆက်သွေးရေး အခက်ခဲတွေရှိလာနေတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာယူဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် voa american အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာတွေပေါ်ကလူကြီးများတဲ့သတင်းတိုလေးတွေကိုစူးစီးတင်ပြပေးထားတာနဲ့မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးအမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာတော့သမ္မတဟောင်းတစ်ယောက်ကိုရာဇဝတ်မှုနဲ့တရားစွဲဖို့ကွန်ဂရက်လွှတ်တော်ကပထမဆုံးအကြိမ်ထောက်ခံတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအကြမ်းဖက်စုပူမှုတွေဖြစ်အောင်အားပေးအားမြောက်လုပ်ခဲ့တာအပါအဝင်ရာဇဝတ်မှု၄ခုနဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားစွဲဆိုဖို့အတွက်အဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကတရားရေးဌာနကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ကွန်ဂရက်လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျစ်ဆင်ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင်။
2021ဇန်နဝါရီလ6ရက်လွှတ်တော်စည်းနှင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တနစ်ခွဲစာစုံစမ်းစစ်ဆေးမှုတွေမှာမျက်မြင်သက်သေတထောင်ကျော်ရဲ့ထွက်ဆိုချက်တွေနဲ့အများပြည်သူကြားနာပွဲ10ကြိမ်အထိလုပ်ခဲ့ပြီးတဲ့နောက်မနေ့ကဒီနေ့လာနေမှာတော့လွှတ်တော်ရဲ့စုံစမ်းမှုတွေအပြည့်သက်သွားခဲ့ပါပြီ
။ If we are to survive as a nation of laws and
democracy နဲ့တရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုအဖြစ်ရည်တည်မယ်ဆိုရင်ဒီလိုဖြစ်ရမျိုးနောက်ဘယ်တော့မှဖြစ်ခံလို့မရပါဘူး။
ဒါကြောင့်ဒီဖြစ်နေပတ်သက်ပြီးသမ္မတဟောင်းထရမ့်ကိုအရေးယူဖို့ဒီမိုကရက်အမတ်9ဦးနဲ့ရီပပ်ဘလစ်ကန်အမတ်2ဦးပါဝင်တဲ့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကသမိုင်းဝင်အဆိုပြုချက်တိုက်တွန်းလိုက်တာပါ
January 6th 2021 was the first time one American president refused his constitutional
2021ခုနှစ် January 6ရက်နေ့ဖြစ်ရဟာအမေရိကန်သမ္မတတယောက်ကနောက်သမ္မတတဦးကိုဖွဲ့စည်းပုံနဲ့အညီငြင်းငြင်းချမ်းချမ်းအာဏာလွှဲပြောင်းပေးဖို့ညှင်းဆန်တဲ့ပထမဆုံးဖြစ်ရပါပဲလွှတ်တော်စုံစမ်းရေးကော်မတီအနေနဲ့သမ္မတဟောင်းထရမ့်ကိုရာဇဝတ်မှုနဲ့တရားစွဲဆိုတာတွေလုပ်လို့မရပါဘဲတရားရေးဌာနအနေနဲ့ထရမ့်ကိုပြစ်မှု၄ခုနဲ့တရားစွဲဖို့ထောက်ခံချက်ပေးခဲ့ကြတာပ
ါ The committee believes that more than sufficient evidence exists for a criminal referral
မေရိကန်ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်တဲ့လွှတ်တော်စီးနင်းမှုမှာပါဝင်သူတွေကိုသမ္မတဟောင်းထရမ့်ကအားပေးအားမြောက်လုပ်ခဲ့တာကြောင့်သူ့ကိုရာဇဝတ်မှုနဲ့အရေးယူဖို့လုံလောက်တာတဲ့ပိုတဲ့တက်တဲ့အထောက်အထားတွေရှိနေတယ်ဆိုတာကိုကော်မတီကအခိုင်အမာလက်ခံထားပါတယ်
။လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုအနှောက်အယှက်ပြုမှုတိုင်းပြည်ကိုလိန်ညာလှည့်ဖျားမှုနဲ့လိန်ညာထွက်ဆိုမှုတွေမှာပူးပေါင်းကြံစည်မှုတွေနဲ့လည်းထရမ့်ကိုတရားစွဲဆိုသင့်တယ်လို့လွှတ်တော်မှတ်တွေကပြောဆိုကြပါတယ်။2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့ကြိုးစားမှုတစ်စိတ်တစ်ပိုင်းအနေနဲ့ရွေးကောက်ပွဲရလဒ်အတည်ပြုတဲ့သူတွေအတူရောင်ဖတ်တီးခဲ့တာနဲ့ပတ်သက်ပြီးတော့လည်းလိန်ညာထွက်ဆိုမှုနဲ့ဆွဆွဲတာဖြစ်ပါတယ
်။ We understand the gravity of each and every referral we are making today.Just as we understand
the magnitude of the crime against democracy, we are going to take it seriously. This is why we are going to take it seriously. The democracy is going to be taken seriously. We are going to take it 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 seriously.
Trump ရဲ့ရှေ့နေ John Eastman ကိုလည်းရာဇဝတ်မှုနဲ့အရေးယူဖို့အပြင်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာနိုင်ခြေရှိနေတဲ့ Kevin McCarthy နဲ့နောက်ထပ် Republican အမတ်3ဦးကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အတွက်လည်းလွှတ်တော်ကော်မတီကအကြံပြုထားပါတယ်။သမ္မတ Trump ကတော့ဒီကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမျှတမှုမရှိဘူးလို့ဝေဖန်ပါတယ်။ဒါမှမဟုတ်အခုဖြစ်နေတဲ့ပတ်သက်ပြီးတော့ထွက်ဆိုမှုအများစုကို Trump ရဲ့ဝန်ထမ်းတွေကပဲတက်တီခံခဲ့ကြတာပါ
။ If the president had wanted to make a statement,
သမ္မတအနေနဲ့အမေရိကန်ပြည်သူတွေကိုထုတ်ပြန်ပြောဆိုချင်တာရှိတယ်ဆိုရင်သူပြောချင်တာကိုကင်မရာရှေ့မှာအားလုံးသိအောင်လို့အချိန်မီွေးချက်ချင်းပြောလို့ရနိုင်ခဲ့တာပဲလေ မေရိကန်ကွန်ဂရက်စ်လွှတ်တော်စီးနင်းတိုက်ခိုက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့နောက်ဆုံးအစီရင်ခံစာကိုတော့မနေ့ပြန်ပုံထူးနေ့မှာအများပြည်သူအားလုံးအတွက်ထုတ်ပြန်ပေးသွားမှာဖြစ်ပါရဲ့ရှင်
ဒါကတော့အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာသမရဟောင်းတစ်ယောက်ကိုရာဇဝတ်မှုနဲ့တရားစွဲဖို့ကွန်ဂရက်လွှတ်တော်ကနေပထမဆုံးအကြိမ်ထောက်ခံတိုက်တွန်းလိုက်တဲ့အကြောင်းသတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါလာမယ့်စက်တင်ဘာလအထိအမေရိကန်ဖက်ဒရယ်အစိုးရအသုံးစရိတ်အမြောက်အများကိုဒီသတင်းပတ်မကုံခင်မှာနောက်ဆုံးထားပြီးအတည်ပြုပေးဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လှုပ်ပြီးတော့လှုပ်ဆောင်နေကြပါတယ်။အမေရိကန်စစ်တပ်ရဲ့အသုံးစရိတ်ပမာဏနဲ့ပြည်ပခဖြစ်နေတဲ့ယူကရိန်းကိုအကူအညီပေးရေးကိစ္စတွေကအဓိကဦးစားပေးအကြောင်းအရာတွေဖြစ်ပါတယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျင်ဆင်သတင်းပေးပို့ထားတာကိုကိုအောင်ပြောပြပေးပါမယ်ရှင်။
သမ္မတဂျိုးဘိုင်ဒန်အစိုးရအတွက်အနှစ်မကုန်ခင်ပေါ်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုကရုရှားရဲ့ကျူးကျော်မှုကိုစန့်ကျင်နေတဲ့ယူကရိန်းစီကို Patriot မြေပြင်ကနေဝေဟင်ပစ်ဒုံးကာကွယ်ရေးစနစ်ပို့မယ်မပို့ဘူးဆိုတာအင်ဂျီရောဘက်ကစဉ်းစားချင်းချိန်နေရတာပါယူကရိန်းဘက်ကတော့ဒီလိုပံ့ပိုးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်။ရဒါသုံးအခြေခံအဆောက်အဦကြီးအကြီးကျယ်တိုက်ခိုက်ခံနေရပါတယ်။စွန့်ရင်ထုတ်လုပ်မှုရဲ့90ရာခိုင်နှုန်းဖျက်ဆီးခံနေရတာပါ။ဒါကိုဟန်တားဖို့လို့ပြီးတော့ယူကရိန်းနေရာအနှံ့လေကြောင်းရန်ကာကွယ်ရေးစနစ်တိုးချထားတာကပဲတခုရီသောနီလန်းဖြစ်ပါတယ်
။တစ်ချိန်တည်းမှာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့နှစ်ကုန်အစိုးရရဲ့ဗန္ဓာရေးအသုံးစရိတ်ဥပဒေကြမ်းအချိန်မီအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ဒါပေမဲ့လည်း Tiger 42 ခေါ် COVID ကာလရွှေ့ပြောင်းဝင်ရောက်လာသူတွေကိုကန့်သတ်ခဲ့တဲ့သတ်မှတ်ချက်ဗုဒ္ဓဟူးနေ့ကုံဆုံတော့မှာဖြစ်ပြီးအဲ့ဒီလူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့အတွက်သဘောတူညီချက်မရဘဲဖြစ်နေပါတယ်
။42 needs to be
Tiger 42ကန့်သတ်ချက်ကိုစစ်မှန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်မချင်းတက်တန်းတိုးဖို့လိုပါတယ
် Republican တွေဘက်ကတော့လူဝင်မှုကြီးကြပ်ရေးအကန့်အသတ်ကိုဖယ်ရှားမယ်ဆိုရင်နေကြာမှာအချက်တဲတွေနဲ့ဂျုံလာရမယ်လို့သတိပေးနေပါတယ်ဆိုးဝါးတဲ့အခြေအနေတွေဂျုံလာရနိုင်တယ်လို့လည်းဆိုပါတယ
် It's a hurricane
ပြည်ပြောင်းလာသူတွေအုံနဲ့ကျင်းတဲ့မုန်တိုင်းကြသလိုဝင်လာပြီးလူတိုင်းပေါ်ရိုက်ခတ်ပါလိမ့်မယ်
တစ်ချိန်တည်းမှာပြီးခဲ့တဲ့နှစ်ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီနောက်ဆုံးအစီရင်ခံစာဒီသတင်းပတ်ထဲမှာထုတ်ပြန်ပါတယ်ရုံးတင်တရားစွဲဆိုတာတွေရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကော်မတီအဖွဲ့ဝင်တွေကပြောပါတယ
် I think that the evidence is there
သမရဟောင်းဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းတာနဲ့ဆက်နွယ်ပြီးရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားတွေရှိတယ်ရှေ့နေဟောင်းတယောက်အနေနဲ့ပြန်သုံးသပ်ပြီးပြောရရင်သမရဟောင်းကိုတရားစွဲဖို့လုံလောက်တဲ့အထောက်အထားတွေရှိနေပြီလို့ကျွန်တော်ယူဆပါတယ
်။အမေရိကန်လွှတ်တော်အနေနဲ့နှစ်မကုန်ခင်ရုံးဖွင့်ရဲ့အလုပ်လုပ်ချိန်9ရက်ပဲကျန်မာတော့တယ်။ဇန်နဝါရီလမှာလွှတ်တော်အသစ်ကျန်းသက်စာချိန်ဆိုတာဝန်ယူမှာဖြစ်ပြီးအောက်လွှတ်တော်ကို Republican Party ဝင်အများစုကတွမ်းမိုးတာဝန်ယူမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းနေတဲ့ကဆိုရှယ်မီဒီယာတွေပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းတူလေးတွေစူးစီးတင်ပြပေးထားတာကိုပြောပြပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းနေအတွင်းမှာပဲထိုင်းနိုင်ငံမှာတော့စင်နေနဲ့ကမ္ဘာဖလားဘောလုံးပွဲကိုကျင်းပခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာတော့တက်ကြီးရွယ်အိုတွေအုံနောက်ဖွံ့ဖြိုးရေးနဲ့မှတ်ဉာဏ်ကိုအထောက်အကူဖြစ်စေမဲ့တက်ကြီးအင်္ဂလိပ်စာသင်တန်းဖွင့်ထားပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မယေးတန်နာကျော်ကစူးစီးတင်ဆက်ထားတာရှူစားနာဆင်ပါရှင်
ထိုင်းနိုင်ငံကဆင်နွေနဲ့ကျောင်းသားလေးတွေရဲ့ဘောလုံးပွဲဖြစ်ပါတယ်။ကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲကိုတစ်ကမ္ဘာလုံးစောင့်ကြည့်အားပေးနေကြခြင်းကမ္ဘာဖလားဘောလုံးပွဲတက်ဖို့အတွက်အကြိုဘောလုံးပွဲတွေကျင်းပနေခြင်းဒီဇင်ဘာလ23ရက်နေ့ကတော့ထိုင်းနိုင်ငံအယုဒ္ဓယာဆင်နန်းတော်စခန်းကလည်းသူတို့ရဲ့လက်ရွေးစင်ဆင်နွေနဲ့ဘောလုံးပွဲတစ်ပွဲစီစဉ်ကစားခဲ့တာပါ။ဆင်23ကောင်ကိုအာဂျင်တီးနားပြင်သစ်မော်ရိုကိုခရိုအေးရှားစသဖြင့်ကမ္ဘာဖလားပြိုင်ပွဲဝင်နိုင်ငံအလံတွေချဲ့ထားပေးပါတယ်။စင်ရီကန်ရဲ့ဘောလုံးအရွယ်စာကတော့ကမ္ဘာဖလားဘောလုံးအရွယ်ထက်ကြီးတာပါ။စင်ဘောလုံးပွဲကိုကျောင်းသားတွေဝမ်းသာအားရအားပေးခဲ့ကြပါတ
ယ်။ထိုင်းရသူတွေကစနုခင်းကဘောကไม่เคยเห็นอะไรแบบนี้อ่ะเพราะว่า
အာဂျင်တီးနားဘောလုံးအသင်းကိုအားပေးတဲ့16နှစ်အရွယ်အထက်တန်းကျောင်းသားတွေကတော့ကျွန်တော်တစ်ခါမှဒါမျိုးမမြင်ဘူးပါဘူး။စင်ရီဘောလုံးကန်တက်တယ်ဆိုတော့ကိုမသိခဲ့ဘူးလို့ပြောသွားပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာဒေသအနေနဲ့ဒေသအခီးသွားလုပ်ငန်းကိုလည်းမြှင့်တင်ပေးရရောက် အထက်တန်းကျောင်းသားလေးတွေကိုလည်းအားစားကိုပို့ပြီးစိတ်ဝင်စားလာအောင်ဆွဲဆောင်ရလဲရအောင်လို့ဒီဘောလုံးပွဲကိုစီစဉ်ကျင်းပတာလို့အယုဒ္ဓယာစင်နန်းတော်စခန်းကတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံမှာထိုင်းစည်းကွဲအတွက် Tesla လက်စကအမျိုးအစားနှစ်မျိုးနဲ့တရားဝင်ရုံးငန်းဖွင့်လှစ်လိုက်ပါတယ်ဗန်အောင်မြို့တော်မှာဒီဇင်ဘာလ9ရက်နေ့က Tesla စတင်မိတ်ဆက်ပွဲပြုလုပ်ပြီးတော့ Tesla တရားဝင်ရောင်းချမှုစတင်တာဖြစ်ပါတယ်။သူတို့ကောင်းဝင်ကြတဲ့သူတွေတခြားနိုင်ငံတွေလိုမှာပဲ online ကနေမှာယူရမှာဖြစ်ပြီးတော့လာမယ့်နှစ်သစ်အစလောက်မှာကားတွေရရှိနိုင်မှာပါ။ထိုင်းမှာရောင်းချမဲ့ကားမျိုးစား2မျိုးရဲ့ဈေးနှုန်းတွေကထိုင်းဘတ် 1.8 တန်းဒေါ်လာနဲ့ဆိုရင်တော့ 48,449 ဘတ်2တန်းခွဲဒေါ်လာနဲ့ဆိုရင် 81,205 အတီးတီလို့ဖြစ်ပါတယ်။အရှာဒေသမှာကားထုတ်လုပ်မှုစတုထအများဆုံးနိုင်ငံလည်းဖြစ်ပြီးတော့ဂျပန်ကားတွေနဲ့တရုတ်လျှက်စစ်ကားတွေနေရာရထားတဲ့ထိုင်းနိုင်ငံမှာအခုလိုမျိုးကမ္ဘာမှာနာမည်အကျော်ဆုံးအမေရိကန်လျှက်စစ်ကားကုမ္ပဏီ Tesla ကနေရာယူဖို့အခြေလန်းစားလိုက်တဲ့ဆိုပေမဲ့လည်းထိုင်းစည်းကွက်မှာနေရာရပြီးသားအဖိုးချိုတရုတ်လျှက်စစ်ကားတွေနဲ့မင်းရှင်ပြန်ရမှာပါထိုင်းမှာလျှက်စစ်ကားအရေအတွက်ကမနစ်က2000ကနေပြီးတော့2022ခုနှစ်မှာတော့အစီးရေ9000ကိုတက်လာတယ်လို့ထိုင်းမော်တော်ယာဉ်အသင်းကပြောပါတယ်89နှစ်အရွယ်မှာအင်္ဂလိပ်စာကျောင်းတက်နေတဲ့ VNN ဖွားဖွားငွင်တီလော့ဖြစ်ပါတယ
် My name's Lock Never children English
ဒီမနာမည်က Lock ပါအင်္ဂလိပ်စာသင်ဖို့အရွယ်လွန်နေပြီဆိုတာမရှိပါဘူးလို့အင်္ဂလိပ်လိုပြောသွားတာပါသူနဲ့သူ့တငယ်ချင်းဖွားဖွားတစ်တိုင်းအင်္ဂါနေ့တိုင်းစုပြီးတော့အင်္ဂလိပ်စာသင်ပါတယ်ပြောချင်းမရှိတဲ့အင်္ဂလိပ်စကားလုံးတွေအတန်ထွက်ရတာရှာလိုက်တယ်ဆိုပေမဲ့ VNN ဖွားဖွားတစ်တိုင်းအသက်ကြီးမှအင်္ဂလိပ်စကားပြောကိုစူးစမ်းပန်းစားသင်ယူနေကြတာဖြစ်ပါတယ်။ဖဖွားငွေလော့လေဒီတန်းန်းတက်လာတာ၄နှစ်တောင်ရှိပြီးတော့ခက်ခဲတာတွေစိတ်တက်ကြစရာတွေကြုံရပေမဲ့သူဆွဲမလျှော့ပါဘူး။ VNN နိုင်ငံမှာကအခြေခံပညာကျောင်းတွေမှာအင်္ဂလိပ်စာကိုဘာသာရပ်တစ်ခုအနေနဲ့သင်ယူရတဲ့အတွက်ကလေးတွေကအိမ်မှာအင်္ဂလိပ်လိုပြောတဲ့အခါဖဖွားလော့လည်းဝင်ပြောနိုင်သူတို့ပြောနေတာတွေကိုလည်းနည်းနည်းနားလည်လာနိုင်ပြီဖြစ်ပါတယ်။တယောက်တည်းနေရင်နေဒါမှမဟုတ်သားသမီးတွေနဲ့နေတဲ့တဲ့ VNN တက်ကြီးတွေအတွက်ဒီအင်္ဂလိပ်စာသင်တန်းကမိษွေပေါင်းသွင်းတွေလည်းရလို့အထီးကျန်မဖြစ်စေသလိုအသက်ကြီးလာတာနဲ့မျှသူတို့ရဲ့အုံမင်းလာတဲ့အုံနောက်ကိုလည်းသွေးပေးရာရောက်ပါတယ်။ရုပ်တရုပ်မှာအလုံးလုံးနေတဲ့အင်္ဂလိပ်စာဆရာမ Fontian နဲ့လောအားပေးတစုကလောလောဆယ်တက်ကြီး200လောက်ကိုအင်္ဂလိပ်စာသင်ကြားပေးနေတာပါ။ဒီလိုဘာသာစကားသင်ကြားမှုဟာတက်ကြီးရွယ်တွေအတွက်အပါအဝင်အုံနောက်ဆွမ်းရည်ကိုထိန်းထားပြီးတော့အုံနောက်ပူကောင်မြင့်တင်ပေးရရောက်တယ်လို့လဲသိပ္ပံသုတေသနတွေမှာတွေ့ရပါတယ်ဒီဇင်ဘာ17ရက်နေ့ကတော့လန်ဒန်မြို့တော်မြောက်ပိုင်းကဒူးမြောင်းတွေရေမြင့်နေပြင်အပေါ်ရန်ကြောတင်းပြီးတော့ခပ်ပပရေခဲသွားခဲ့ပါတယ်ဒူးမြောင်းတွေကရေပေါ်လှေထဲမှာအိမ်လုံးနေသူတွေသူတို့လှေပေးပက်လေကရေခဲတွေကိုခွဲနေတာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မြောက်ပိုင်းကဒီနေရာလေးကဒူးမြောင်းလေးတွေနဲ့မလို့အီတလီနိုင်ငံကဗင်နစ်ရေပေါ်မြို့ငယ်လေးလို့တင်စားကြတာပါ။ဗြိတိန်နိုင်ငံမှာဒီနေ့ဆောင်းရသည့်ပထမအကြော့ဖြစ်နေ A-line ဖြစ်တော့တချို့ဒေသတွေစီးနင်းနေကြပြီးတော့သွားလာရေးအခက်အခဲဖြစ်သလိုလန်ဒန်မြို့တော်မှာလည်းအေးအံကရေခဲမှတ်အောင်ရောက်ခဲ့ပါတယ်။ဒီစမဆက်နှစ်နေကတော့လန်ဒန်မှာစီးနင်းနေကြလို့လန်ဒန်မြို့တော်အစွန်က Heathrow လေဆိပ်လေယာဉ်ခီးစင်နဲ့ဖြတ်ခဲ့ရပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲဆက်ကြတဲ့ကလောင်စာဆေးကတချိန်လုံးတက်ပြီးတော့နေထိုင်ဆေးကြီးမြင့်လုံးတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရချိန်မှာအခုလိုမျိုးအေးအေးလွန်းနဲ့ရာသီဥတုနဲ့ကြုံကြရတာဖြစ်ပါတယ်။ဆက်လေးစမြောက်လူဝေပရင်အုပ်ဆိုးစဉ်1681ခုနှစ်ခရဲကစောက်လုထားရှိခဲ့တဲ့မြင်းရထားကြီးအဖိုးလိုဂရိနတ်ဖျားရုပ်တူကိုတက်ဆင်ပြီးခဲ့တာဆိုရင်အခုပထမဆုံးအကြိမ်ဖြစ်နေပြုရင်ထင်းသိမ်းရေးလုပ်ဖို့အစတင်တာပါမြင်းရထားကြီးအဖိုးလိုရုပ်တူအစုံကခဲသားရုပ်တူတွေဖြစ်ပြီးတော့ပြုပြင်ချိန်တစ်နှစ်ခွဲကြာမြင့်ပါမယ်ရေပန်းတစ်စုံလုံးမှာကရုပ်တူပေါင်း73ခုပါဝင်ပြီးတော့အလေးချိန်တန်30ရှိပါတယ်ရုပ်တူတွေကနှစ်ပေါင်း30ကျော်လေတန်းလေတန်းခံထားရပြီးတော့တန်ကြီးလေးတက်နေတာကမဖြစ်မနေပြုပြင်ထိန်းသိမ်းမှုလုပ်ဖို့လိုအပ်နေပြီလည်းဖြစ်ပါတယ်ရုပ်တုတွေကိုတရုတ်ချင်းပြန်ဖြုတ်ပြန်ပြုပြင်ပြီးတော့ရွှေချ ကြောက်သားအောက်ခြေကိုလည်းပို့ပြီးခိုင်းမအောင်ပြန်လုံးမှာပါ2024ခုနှစ်မှာပြင်သစ်နိုင်ငံကအင်ရှင်ဖြစ်တဲ့စီစဉ်ကျင်းပမယ်အိုလံပစ်အားကစားပြိုင်ပွဲအတွက်ပြင်ဆင်မှုလည်းဖြစ်ပြီးတော့ဒီထဲဝါခန်းထားတဲ့မြင်းရထားကြီးအပိုလိုရုပ်ပုံကိုတော့အိုလံပစ်အားကစားပွဲတော်ရဲ့နောက်ခံပိတ်ကားဖြစ်တဲ့ထည့်သွင်းအသုံးပြုမှာဖြစ်ပါတယ်ပေါမုတ်တချောင်းချောင်းပြင်သစ်တနိုင်ငံလုံးပျော်နေကြပါတယ်ပြည်ထောင်နိုင်ငံရဲ့ရိုးရာစားစရာလည်းဖြစ်နေ့စဉ်စားသုံးမှုမှာမပါမဖြစ်လည်းဖြစ်တဲ့ပကဲပေါင်မိုးချောင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအစည်းနဲ့ကို2022နိုဝင်ဘာ30ကထည့်သွင်းလိုက်လို့တနိုင်ငံလုံးပျော်ရွှင်သူတွေထဲမှာပြင်းထန်စဖို့မှုတွေအကဲဆုံးဖြစ်ပါတယ်။စိတ်စိတ်လေးနဲ့ပကဲပေါင်မိုးကဒီတိုင်းပဲစားမလားအသားညက်စားမလားအနှစ်နဲ့တူစားမလားဘာနဲ့ပဲဖြစ်ဖြစ်အဆင်ပြေတယ်လို့ပြောပါတယ်။ဟုတ်ပါတယ်ဒီအသားမွမဘေးသားမမကျွတ်ကျွတ်ပကဲပေါင်မုတ်ချောင်းဟာပြင်သစ်နိုင်ငံရဲ့အမှတ်အသားဖြစ်ပြီးတော့နှစ်ပေါင်း100ကျော်စားသုံးလာကြတာပါပြင်သစ်စစ်ဗျင်နပိုလီယံဘိုနာပါတ်ကသူ့တပ်သားတွေတဲရလွှဲအောင်လို့ပေါင်မုတ်ကိုအချောင်းရှည်လုပ်ခိုင်းခဲ့တယ်လို့ဗဇက်ရသဝင်ရှိပါတယ်ပကဲဆိုတဲ့အဓိပ္ပာယ်ကလည်းစေးချိန်လုံးဒါမှမဟုတ်နံပါတ်ထုတ်လို့အဓိပ္ပာယ်ရပြီးတော့ပေါင်မုတ်ရှည်တစ်ချောင်းကို1ယူရိုငွေကြာတင်ပါတယ်အခုတော့အရင်ကားတဲ့စာရင်ပြင်သစ်နိုင်ငံမှာပကဲစားသုံးမှုနှုန်းကျလာတယ်ဆိုပေမဲ့2023ခုနှစ်မှတ်တမ်းအရဆိုရင်တစ်နှစ်ကိုပကက်အချောင်း16တန်းတစ်နှစ်ကိုအချောင်းတန်း6000ထုတ်လုပ်နေရဆဲဖြစ်ပါလေ
Social Media တွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မယ်ရေးတန်တာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မညွညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကနေအိန္ဒိချင်းထိုင်းနိုင်ငံဘက်ကိုအလုအလုကင်ကြဖို့လွန်ခဲ့တဲ့ဆယ်စုနှစ်တည်းကတည်းကတရားမဝင်ထွက်လာကြသူတွေတဲကနေပြီးတော့အနှစ်30ကျော်ကြာထိုင်းနိုင်ငံမှာနေထိုင်အလုအလုကင်နေတဲ့မြန်မာနိုင်ငံသားတဦးရဲ့ဘဝရည်တည်မှုအကြောင်းဒီသတင်းပတ်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမညွညိုလင်းတင်ဆက်ထားတာရှုစားနာဆင်ပါရှင်
လေကလေးတစ်ခုပေါ်မှာအမိုက်တွေတင်ပြီးတွန်းသွားနေတဲ့သူတဦးရဲ့မြင်ကွင်းကိုအန်ကောက်မျိုးလေကကားတွေလူတွေစိုက်ကယ်တွေနဲ့ရှုပ်ထွေးနေတဲ့လမ်းမကြီးပေါ်မှာနေ့တိုင်းတွေ့မြင်နိုင်ပါတယ်ဒီအမိုက်တွန်းလဲတွန်းပြီးကောက်ထားတဲ့အမိုက်တွေကိုရောင်းမှုသွားနေသူကတော့ကိုကျော်စိုးလူခေါ်တဲ့မြန်မာနိုင်ငံသားတစ်ယောက်ပါထိုင်းနိုင်ငံမှာကိုဗစ်တွေဖြစ်လာပြီးအလုံးလက်မဲ့ဘဝကနေဝါယာကျိုးအတူစားလေးတွေလိုက်ကောက်ရင်ပြန်သုံးလို့ရတဲ့စွန့်ပစ်အမိုက်တွေကိုရောင်းတဲ့ဈေးကွက်ကိုတွေ့လာပြီးတဲ့နောက်အခုလိုအမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကိုစလုပ်ခဲ့တာပါ
ကျွန်တော်ကတော့ဘယ်လိုပြောဆိုဒီနတ်မှာဒီအနီးနာလေးမှာခက်ကုတ်ကိုတွင်းမလို့ခက်ကုတ်ဆက်ကူအပန့်ကလေးတို့အဲ့မှာခက်ကုတ်မှာကောက်ခဲ့ဆက်ကူအဖာပေါ့နော်အဲ့အဖာလေးပြင်ပြီးကြံတဲ့ဟာတွေကြတော့ဟိုအကြီးကြီးကြတော့ကျွန်တော်အမှအိတ်နဲ့ထည့်ထားတယ်အဲ့ဒီအိတ်နဲ့ထည့်တဲ့ဟာတွေကိုကျွန်တော်အဲ့ဒီအလုပ်ရုံလုပ်ငန်းထဲမှာသွားပို့မယ်လေလုပ်ငန်းထဲမှာဆိုရင်တခါနဲ့အဆင်ပြေကျွန်တော်ဘယ်လိုပဲပစ္စည်းကကိုယ့်ဘက်မှာပဲမူတည်တာပေါ့အများကြီးကောက်တယ်အများကြီးကောက်လို့ရရင်တခါတည်းကကောက်ကောက်မူလေးရရင်ဟိုတစ်ခေါက်တည်းနဲ့ပဲအဲ့မျိုးအဆင်ပြေတာမျိုးရှိတယ်အဲဟာတစ်ခေါက်တည်းအဆင်ပြေကျွန်တော်ပြန်ပြီးတော့နားတယ်ပြန်နိုင်ပြီ3-4နိုင်လောက်ရေမွေးထူပြီးတခါထလာတယ်အဲ့အလုပ်လေးဆက်လုပ်ထားတယ်မနေ့ကအလုပ်ဆက်လုပ်တယ
်ကိုတယောက်တည်းလုပ်ရတဲ့ကိုပိုင်းလုပ်ငန်းဖြစ်တာကြောင့်အလုပ်ချိန်ကိုလည်းကိုအဆင်ပြေတယ်လို့လုပ်နိုင်တယ်လို့ဆိုပါတယ
်ဒီကောင်ကျွန်တော်တိုင်းရောင်းပြီးပြီဆိုရင်နောက်ကျွန်တော်တန်းတယ်ဒီနေ့ကျွန်တော်တက်ခိုင်သွားပြီဒီတမနဲ့နော်မနေ့ကလည်းမနေ့ကတော့အစိုးရရသွားတယ်အစိုးရမနေ့ကဆိုမနေ့ကဆိုဆယ်နိုင်တော့လုပ်ပြီးသွားပြီဆယ်နိုင်တော့ပြီးသွားပြီဆိုတော့အဲ့ဒါပြီးရတယ်ကျွန်တော်အားတဲ့အားလာတဲ့အချိန်မှာကို့မှာအားလာတဲ့အချိန်ကဒါလေးတွေကောက်ကောက်ကောက်ထားအစင်လေးဆင်လာတယ်မနေ့ပြန်ကြအစင်လေးတစ်ခါထပ်သွားတယ်အဲ့လိုအချိန်ရှိရှိလို့ပေါ့နော်အဲတစ်ခါတလေကျတော့ဟိုတစ်ခါတလေကျတော့ဘယ်လိုလဲကျွန်တော်ဟိုကောက်ကအစောကြီးနားချင်းတယ်ပေါ့နော်အစောကြီးနားပြီးအစောကြီးထပ်လိုက်တာအစောကြီးထပ်ပြီးလဲဖို့အစင်လေးတင်လာအဲ့ဒါနဲ့ခုနှစ်နေထိုးတာကျွန်တော်သုံးစားပြီးရှစ်နေထိုးတာပါရောင်းလိုက်ပြီအားရောင်းပြီးပြန်လာကျွန်တော်ပြန်လာအေးသေးပြန်လာနားတယ်
သူ့ရဲ့အမိုက်ကောက်ပြန်ရောင်းတဲ့အလုပ်ကလက္ခဏာတွေလိုပုံမှန်ဝင်ငွေမဟုတ်ပေမဲ့တရက်ဝင်ငွေဘယ်လောက်ရှိရမလဲဆိုပြီးသတ်မှတ်လုပ်ကင်တာကြောင့်သူ့တစ်လဝင်ငွေကတစ်နှစ်4-500ရတဲ့အခြေခံအလုပ်သမားတွေတဲ့တောင်ပို့ပြီးရနေတာပါ
တခါတလေညတော့ပုံမှန်မရှိဘူးတခါတလေညတော့တနည်းလုံးမှရှိရပဲရတာအဲ့မျိုးတခါတလေအခမ်းမသိဘူးဆိုရင်တွားရောက်2000ကျော် 2800 တော့ 3000 တော့အမရတခါ 9000 ကျော်လည်းရတယ်တခါတလေ 1000 ရတယ်အဲ့မျိုးတခါတလေညတော့ကျွန်တော်ကဘာလို့ဆိုတော့ဟိုကြည့်လိုက်တဲ့ခါကျရင်အများတော့စက်တိုက်တော့ရတာမဟုတ်ဘူးဒါမှမဟုတ်ဟိုဘယ်လိုလဲကျွန်တော်တရက်ဝ1000လောက်ရအောင်ရှာတယ်တရက် 1000 ရအောင်ရှာတော့အခုတစ်ခေါက်ကမ်း 1000 မသိဘူး 5600 ရတယ်အတခါတလေ400ရတယ်အ400ရတခါကျွန်တော်ထပ်ကြည့်တယ်အဲ့လေကောင်းတယ်တရင်မှာကအလုတ်ကပဲချိန်တော့ဆိုတော့မနေ့ဆိုရှင်းနေသူပြင်ပြည6နေကြံတဲ့ချိန်မှာအများကြီးရှိတယ်အဲ့ဒါပြင်မခံပြီးတော့လက်စီပြည့်ပြီဆိုရင်နောက်တစ်ခါထပ်ရောင်းတယ်အဲ့မှာအဲ့ဒါလေးနဲ့ဟိုဘယ်လိုပြောတော့ပြန်ပြီးတော့ပေါင်းတာတစ်ခါတလေကျ1000ဆိုရင်နှစ်ခါတော့ပြီးရနှစ်ခါ3ခါတော့အဲ့လိုတိပြီးရအဲ့မျိုးဒါတော့ခုဘက်မှာမူတည်မြဲမြဲလေးရှာရပါအဲ့ပေါ့ရရတယ်လို့ပေါ့ဒီ5600ဆိုရင်ထမီးတွေဝယ်စားပါဗျာကောတခါမှချက်စားတာမဟုတ်ဘူးထမီးတွေဝယ်စားတာတွားနေပြီဟုတ်လားဘယ်လိုမျိုးစုမလို့လဲအ ਨੇ ဆုံးကို1000လောက်ဆိုရင်200လောက်စားမယ်800လောက်စုလို့ရတယ်မျိုးအဲ့လောက်တိချာမှာဟို5600နဲ့ဆိုတော့ကျွန်တော်အဲ့5600လောက်မလို့ဘူး5600နဲ့1000မပြည့်ဘူးကျွန်တော်မနာဘူးလေကျွန်တော်ဆက်လုပ်တယ်ကျွန်တော်လို့ဘာဖြစ်တော့ပြီးတော့5600နဲ့ဆိုတော့ဘယ်လိုမှစဉ်းစားမရဘူးကျွန်တော်ဖူရတော့ဘောနော်ဒါပေမဲ့သူများဖူတော့မပြောတော့ဘူးနော်ကျွန်တော်ဖူတော့မတင့်တဲဘူးအ ਨੇ ဆုံး1000ရမှာကျွန်တော်လည်းစားကြည့်တယ်တခါတလေကြီးတခါတလေ2000ကျော်တို့ပါတို့စုလို့ရ2800တို့တခါလေကြတော့3000တို့အဲ့လိုဟို2500ပေါ့အဲ့လိုပဲ3000တိမရဘူးကြာစုလို့မရဘူးစားတာလည်းရှိသေးတာဘူ
းထိုင်းနိုင်ငံမှာအထောက်အထားမရှိပဲတရားဝင်နေထိုင်တဲ့အခါတောမောလို့ခေါ်တဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအာဏာပိုင်ရဲတွေရဲ့ဖမ်းဆီးထိန်းသိမ်းခံရတာတရားဝင်ရောတရားမဝင်နီးလန်းတွေနဲ့ငွေပေးဆောင်ရတာရှိပေမဲ့ကိုကျော်စိုးကတော့သူ့မှာငွေအစင်မပြေတဲ့အခါထိုင်းရဲတွေကတော့သူ့ကိုငွေပြန်ပေးကြတာပါ။အ
ေးတခါတလေကျတော့ဟိုဗါလဲအရာရှိတွေနဲ့တွေ့တယ်တောမောင်းတွေနဲ့တွေ့တယ်တောမောင်းတွေတွေ့ရင်လည်းအကျိုးကြောင်းလေးပြောပြတယ်အကျိုးကြောင်းများဆိုတော့သူတို့ကလည်းဗါလေးညာလေးကအဲ့မျိုးပက်ဆန်နဲ့အတူလူကြီးမပေါင်းဘောနော်အဲ့မျိုးကိုကလည်းနည်းနည်းလေးအသက်လည်းကြီးကြီးတဲ့ခါကျသူတို့အဲ့မျိုးဟိုကြတဲ့မထားဘူးပေါင်းတော့တယ်မထားဘူးအဲ့မျိုးဟိုအခက်အခဲမကြည့်ဘူးကျွန်တော်ကသူများတွေလို့ဟာလိုက်ခဲ့ရုံထဲမှာလိုက်ခဲ့ဟိုမှာဘာဖြစ်တယ်ညာတဲ့ဘလောက်ယူရမယ်တော့အဲ့မျိုးမရှိဘူးကတခါမှမကြုံဘူးဒီထဲမှာလည်းအဲ့ဒီတန်ကောက်ထဲမှာတခြားနေရာမှာလည်းအဲ့မျိုးရှိသေးတယ်ဒါမှမဟုတ်ဒီနားမှာကျတော့ကျွန်တော်သိတဲ့လူတွေများရှိတယ်ပလိတ်တွေကသိတဲ့လူတွေရှိတယ်ကိုတဲ့တချို့ကအကောင့်ကြီးတွေရှိတာပေါ့နော်အဲကျွန်တော်သိတဲ့လူတွေရှိတယ်သိတဲ့လူကကျွန်တော်သူတို့သိတယ်ဆိုတော့ကျွန်တော်ဘာမှမလုပ်တော့ဘူးဆေးလေးလည်းမတောက်တာအရင်လည်းတောက်မတာဘာမှမတောက်တာမူကြီးစီးပွားလည်းမလုပ်ဘူးဆိုတော့ဒီအလုပ်ပဲလုပ်တယ်ဆိုတော့သူတို့သိတယ်ဆိုတော့ခါနဲ့ခါနဲ့သူတို့မိပြီးတော့ကျွန်တော်ကပတ်စံတပြားမရှိဘူးသူတို့စီမှာပြန်ပြီးတော့လက်ယူတာပဲရှိတယ်အေးအဲ့လိုမျိုးလေးရှိတယ်ခက်ခဲကျွန်တော်ပါမကြီးကျွန်တော်ဘာမှထောက်တာမရှိဘူး
လုံးလုံးစင်အမိုက်ကောက်ရောင်းချရင်အသက်မွေးဝမ်းကြောင်းလုပ်နေရပေမဲ့သူ့မှာရှိရေးအတွေ့ရည်မှန်းထားတာတွေတော့ရှိနေပါတယ
်။ဒါလေးကဒါသမင်းဆိုင်ကြီးတောက်လာပဲကျွန်တော်ဟိုဘလို့စီးပွားအဖြစ်တော့မဟုတ်ဘူး။ကျွန်တော်ကဒါတဲ့အလုပ်ကြီးကြီးလုပ်ချင်တယ်။အလုပ်ကြီးလုပ်ချင်တယ်ဆိုတော့ဘလို့ရလဲ။ကျွန်တော်ဒါပေမဲ့ခုမှရည်မှန်းချက်မပြည့်သေးဘူး။ကျွန်တော်အဖို့နဲ့ကျွန်တော်ဘလို့လုပ်မယ်ဆိုတော့အဲ့မျိုးကားလေးတစ်စီးလောက်ဝယ်လို့ရရင်ဒီလိုမျိုးကားအပြက်ကလေးပဲ။အဲ့ဒါလေးနဲ့ဒီကောင်လေးကိုလုပ်ချင်တယ်။ဘာဖြစ်လဲတခြားဟာနဲ့ကျွန်တော်ပြည့်ကြည့်တယ်ဆိုရင်ချာလို့အစိမ့်ညစ်တယ်ကို့အတွက်ဟိုသူ့ဘီတော့ကမရအောင်ပေါ့နော်လူကပက်ဆန်လက်ထဲမှာချိန်မှနေလို့ရတာမဟုတ်လားဆိုတော့အဲ့ဒါလေးနဲ့ထိန်းပြီးတော့လောက်တာအမှန်ဆိုတော့ကျွန်တော်ကတော့ဒါထက်လောက်ချင်တယ်ဒါထက်ပက်ဆန်ရှာချင်တယ်ဟု
တ်ကဲ့အတူ3ရရောင်းရတယ်ကျွန်တော်မဖြစ်လို့
တိုင်းတစ်ပတ်မှာအမိုက်ကောက်ရောင်းစားနေရတဲ့ဘဝဖြစ်ပေမဲ့ကိုကျော်ဆိုးဟာဆွေမရှိမျိုးမရှိတကောင်ကျွတ်တော်မဟုတ်ပါဘူ
းအမျိုးတွေတော့ရှိတယ်အမျိုးတွေတော့ရှိတယ်ဒါမှအမျိုးတွေကတော့ကျွန်တော်အမျိုးတွေပါနဲ့စိတ်အဆက်အသွယ်မလုပ်ဘူးကျွန်တော်အလုပ်နဲ့ကျွန်တော်လုပ်တယ်ဘာဖြစ်လို့သူတို့နဲ့လုပ်မယ်ဆိုရင်ဘာဖြစ်လို့ကျွန်တော်ကဒီအလုပ်လုပ်နေတယ်မဟုတ်လားဒီခေါ်စားတယ်ဘာကြီးလိုက်ပြီးတော့ယူတဲ့ခါကျတော့သူတို့ကဟိုငါတို့အမျိုးမအမိုက်ကြီးကောက်တယ်ပါလိညာလည်းအမျိုးပြောမှဆိုတော့သူတို့နဲ့အခုအဆက်သွယ်ချက်ပလိုက်တာအဲ့မျိုးသူတို့နဲ့အဆက်သွယ်သွားမလုပ်ဘူးဟိုကျွန်တော်တက်နဲ့ပြောခံမှသူကနော်ဒါမှမဟုတ်ကျွန်တော်ကလည်းဒါလေးတစ်ခုပဲကျွန်တော်လုပ်ရတာပြောတယ်သူကသူများတွေနဲ့သူများတွေလိုအမျိုး
ကိုကောက်ကောက်မို့လေအဝတ်စားအဝတ်ပြီးတော့တာတာနာနာလေးအဆင်ညင်းမြစ်ကျွန်တော်မလုပ်တတ်ဘူးပေါ့မလုပ်တတ်ဘူးကျွန်တော်အားနဲ့ချက်ဒီနားမှာတစ်ချက်ရှိတယ်သူများလိုအမျိုးဟိုမလုပ်တတ်ဘူးဆိုတော့ဒါလေးနဲ့မှကျွန်တော်တဲ့အရန်လွယ်တယ်လေပါမလည်းအခက်အခဲမရှိလေနော်ကိုအားတစ်ခုပဲကိုတုံးတာကိုလုံနိုင်တယ်လုံနိုင်ကျွန်တော်ရတယ်အဲ့ဒါတစ်ခုပဲဒါမိသားစုကတော့ကျွန်တော်တို့ဗာပြောဒီမှာရောက်လာကြပဲ30လောက်ရှိသွားပြီဒါဗမာပြည်တော့တခါမှပြန်မှာအမီတော့ရှိသေးတာ
သူရဲ့နေ့စဉ်အတွေ့အကြုံမှာတတိယမိနေသူတဦးကတော့လူမန်းတိတက်ခါစားအရွယ်တွေကစားလို့ဝေးနေခဲ့ရတဲ့ပြည်မိခင်နဲ့ဖြစ်ပါတယ်
တနည်းတစ်ချက်ကျွန်တော်စဉ်းစားကျွန်တော်ဖျက်ရှိဖို့တော့ပါတော့ရှိဖို့ကတော့ကျွန်တော်တို့လုပ်ခဲ့တဲ့မကောင်းတဲ့ကုမှုကြအခုစုကောင်းမှုတွေကြအခုဘုံကမှမိခင်ပခင်နဲ့တကူတကွဲနေရတာအမျိုးအဆုံဆုံးစီမနေရဘူးကတော့ဟိုတကယ်လို့များကျွန်တော်စိတ်ကစဉ်းစားတနည်းတစ်ချက်ကျွန်တော်ဖက်ဆန်ရှာလို့ပါလိမ့်မယ်အဆင်ပြေပြီဆိုရင်အမေကြီးကျွန်တော်ပြန်လာအမေတကယ်ရှိနေရင်တော့ကျွန်တော်ဝမ်းတားရမယ်ကျွန်တော်စူးရင်လာအမေကအသက်ကြီးသွားပြီကျွန်တော်မမဖြစ်ဆုံးတဲ့အချိန်အမိပြန်သွားတဲ့ချိန်မိဦးတင်ကမဟုတ်ပေးရတဲ့ချိန်မှာပဲအဲ့ဒါဆိုပဲကျွန်တော်စိတ်နာဟိုဘဝနစ်မှုမှမနော်ကျွန်တော်အဲ့ဒါပဲဒါမှမဟုတ်ကျွန်တော်အမြင်လည်းဖျက်ရှိကိုလည်းအမိကြမ်းမှာပါလေကြမ်းမှာပဲဆူတောင်းပေးတာမိအတွက်အမိပါမှမဖြစ်ပါဘူးတော့ဆိုတော့တနည်းညရင်တော့ကျွန်တော်လည်းအဆင်ပြေမှာပဲအဆင်ပြေအမိစီပြန်သွားရင်ကျွန်တော်အမိတင်ကဝတ်ပေးဆိုတော့ကျွန်တော်အဲ့ဒီချိန်မှာတင်ကဝတ်ပေးတဲ့ချိန်မှာတော့ကျွန်တော်အမိလည်းမျက်ကွယ်ပြီးကျွန်တော်အဲ့လိုဝမ်းသာတယ်အမိကျွန်တော်ပါမှမလုပ်ပေးဘူးဆိုရင်အမိမျက်အရင်မျက်ကွယ်ပြီးတော့ကျွန်တော်ဘာဖြစ်မလဲမဟုတ်လားတော့ကျွန်တော်လူမပိဆတ်လို့မရနိုင်တဲ့အကြောင်းတစ်ခုအဲ့မဖြစ်နဲ့ဒါလည်းပဲကျွန်တော်ရဲ့ရှင်ထဲမှာဒါတစ်ခုပဲစဉ်းစားကြမ်းလာကျွန်တော်ဘာမှစဉ်းစားဘူးအခုကျွန်တော်ဒါလေးလုပ်တယ်ပတ်စံလေးစုတယ်အဲ့မစုတယ်အမေမှာပဲရှိပဲနည်းနည်းဝိုင်းဖို့ပြထားတာပဲကျွန်တော်ကတော့အမေကြီးပြန်နေတာခိုင်းနေငါမနေတော့နေဟိတော့အမေကျော်လွေးကျွန်တော်နည်းနည်းငူရတယ်ကျွန်တော်ကောက်ခဲ့ဘူးစီဘွားရောကျွန်တော်တို့ပြုခဲ့တဲ့ကုလူကောက်ကောက်ကောက်စီဘွားမှာအမိနဲ့သာတခွေမြည်ရတယ
်အခုလိုသူ့ရဲ့အကြီးမားဆုံးအဖြစ်ချင်ဆုံးဆန္ဒတစ်ခုအတွေ့ပူပြဲလာတဲ့အနေပူရှိန်အောင်မှာမျောလင်းချက်တွေနဲ့အမိုက်တွေကောင်းနေတာကိုတော့ဘန်ကောက်မြို့လေကပတူနန်းလို့ခေါ်တဲ့နေရာဝန်းကျင်မှာနေ့စဉ်တွေ့မြင်နေရတာပါရှင်မညညိုလူရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ပါရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။မနိုင်ကတွင်အကြမ်းဖက်တာတွေကိုချက်ချင်းရပ်တန့်ပြီးစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြောင်းကိုအခုဗိုလ်ဒုနေကမှလူကြိုးကောင်စီအတွက်မဲခွဲဆုံးဖြတ်ဖွဲ့ရှိတယ်လို့တန်တမာတင်းကိုကူကပြီးရိုက်တာတင်းကရေးသားပါတယ်မြမရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်နိုင်ဖို့ကြိုးစားနေကြရမှာအဖွဲ့ဝင်15နိုင်ငံကြားသဘောကွဲလွဲမှုတွေရှိနေပြီးပြင်းထန်တဲ့စာရတွေပေါ်တရုတ်နဲ့ရုရှားတို့ဘက်ကကန့်ကွက်နေကြတာကြောင့်စက်တင်ဘာလကစပြီးမူကြမ်းရရှိအောင်ညှိနှိုင်းခဲ့ရတာပါမြမနိုင်ငံမှာစစ်တပ်ရဲ့ကန့်သတ်ပိတ်ဆို့မှုတွေကြားကပဲစစ်ကောင်စီစန့်ကျင်အင်အားစုတွေကလူမှုကွန်ရက်နဲ့အွန်လိုင်းကိုအသုံးချပြီးလူအများပြားကဒေါ်လာတန်းနဲ့ချီရန်ငွေထက်ဝင်နိုင်အောင်ဆောင်ရွက်နိုင်ခဲ့ကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်အခြေစိုက်နိုင်ငံတကာပဋိပက္ခလေ့လာရေးဖွဲ့ ICG ကဒီကနေ့အစည်းအဝေးခန်းစာမှာပြောလိုက်ပါတယ်ဒီလိုငွေကြေးပေးဖို့ဓာတ်တွေကိုစစ်ကောင်စီအနေနဲ့ဟန်တားနိုင်ခြင်းမရှိတဲ့အပြင်အများပြည်သူထောက်ပံ့တဲ့စစ်မြန်မာဒေါ်လာရင်းနောက်ွယ်ကငွေကြေးပံ့ပိုးမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်တဲ့ ICG ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မြမရေးနဲ့ပတ်သက်တဲ့အလို့သဘောအစည်းအဝေးတက်ကိုဒီဇင်ဘာ22ရက်မှာကျင်းပဖို့စိတ်ဝင်စားကြတဲ့အရှေ့တော်အာရှနိုင်ငံများအသင်းအဖွဲ့ဝင်တွေကိုထိုင်းနိုင်ငံကဖိတ်ကြားထားပါတယ်အစည်းအဝေးဟာအာဆီယံအစည်းအဝေးမဟုတ်ကြောင်းလှုပ်လေမြုပ်လေဖြစ်နေတဲ့မြမရေးတန်ခံကြရပြီးစိတ်ဝင်စားကြတဲ့လှုပ်ဖို့ကင်ဘက်တွေနဲ့အမြင်ဖလှယ်ကြတဲ့အလို့သဘောဆွေးနွေးပွဲတာဖြစ်ကြောင်းအမည်မဖော်လိုတဲ့တာဝန်ရှိသူတို့ကထိုင်း PBF တရစ်ဌာနကိုပြောကြားသွားပါတယ်ယူကရိန်းနိုင်ငံအတွင်းကရုရှားကသိမ်းပိုက်ထားတဲ့နယ်မြေ၄ခုပါအလွန်ကြုံခဲ့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဒီနေ့ပြောကြားလိုက်ပါတယ
်။ဒီဇင်ဘာလ20ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။
အင်္ဂါညရဲ့အတန်လွင့်အစည်းအဝေးဒီမှာပဲပြီးဆုံးပါပြီ။ဒီကနေ့ညအတွက်အစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချမ်နဲ့ PJ အလျပ်တို့ဖြစ်ပါတယ်။ကျမကစုမုံမှာဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.